စကိုင်းတိုင်းကပ်ဘလူးမြို့နယ်တောင်ကျန်းကိုစစ်ကောင်စီတပ်တွေကဇူလိုင်6ရက်နေ့ကစပြီးအင်အားအများပြားနဲ့စစ်ကြောင်းဝင်ရောက်နယ်မြေရှင်းနေတဲ့အတွက်ခြေရွာအများပြားကဒေသခံတွေထွက်ပြေးနေကြရပါတယ်။ဇူလိုင်6ရက်နေ့ခုနှစ်နေ့ကဝင်တဲ့စစ်ကြောင်းကြောင့်တကုန်းတိုက်နယ်အပါအဝင်အနီးတစ်ဝိုက်ကခြေရွာဆက်နေရွာတဲ့မနဲ့စစ်ရှောင်နေကြတဲ့အကြောင်းသတင်းပေးပို့ချက်ကိုနန်းလောင်ကပြောပြပါမယ်။
ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စီရေးတင်းမာမှုတွေရှိနေတဲ့စကိုင်းတိုင်းကံဘလူမြို့နယ်တောင်ကျမ်းမှာစစ်ကောင်စီတပ်ဖွဲ့တွေဟာကျေးရွာတွေထဲမဝင်ခင်တယ်လီဖုန်းနဲ့ဆက်သွယ်ရေးလိုင်းတွေလျက်စစ်မီးတွေကိုအရင်ဖြတ်ပြီးမှအင်အားအလုံးအရင်နဲ့ကျေးရွာတွေကိုပိတ်ဆို့ထိုးစစ်ဆင်နေတယ်လို့ဒေသခံတွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကပြောဆိုကြပါတယ်တိလ6ရက်နဲ့9ရက်နေ့တွေမှာအဲ့ဒီလိုအင်အားအလုံးအရင်နဲ့စစ်ကြောင်းဝင်ရောက်ခဲ့တာကြောင့်ထန်းကုန်းတိုက်နယ်အပအဝင်အနီးတစ်ဝိုက်ကကြေးရွာဆက်နေရွာထဲမှာကဒေသခံတွေစစ်ဘေးတန်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ကြေးရွာတွေထဲစစ်ကြောင်းတွေခွဲဝင်ပြီးဒေသခံတွေကိုပိတ်ပြီးတော့ဖမ်းဆီးလိုက်ရှိတယ်လို့ KB3 ဒေသကာကွယ်ရေးအဖွဲ့တာဝန်ခံကိုစောက VOA ကိုပြောပါတယ်
။အမီးတွေပါတယ်ဖြတ်တယ်။အမီးဖြတ်ရတာဆိုရင်ဒီနေ့ပါဆိုရင်မီးရဲ့ရရရှိပြီသူတင်းကြီးတင်းနဲ့မရအောင်ကျန်တဲ့ပြည်သူလူလူတင်းကြီးတင်းနဲ့အောင်ရှင်းလိုက်ထိုးကန်ပြီဆိုရင်ကြီးဖြတ်လိုက်တယ်ကမ္ဘာတနေတော့ညာရှင်းလိုက်ဆိုရင်ညာရှင်းလိုက်ဆိုရင်ဝိုင်းနဲ့ကြီးဖြတ်လိုက်ပြီသူတို့အခုအဲ့သူတို့စစ်ကြောင်းရွှေ့တာလှုပ်တာသွားတာလာတာလည်းမသိအောင်အဲ့ဒီကနပြောတဲ့ကျွန်တော်တို့ဒီတင်းနေပါတယ်လေပြည်သူလူတို့မကြည့်လို့မရအောင်ဒါမျိုးတွေလို့လုပ်နေတယ်တရားဝင်မဲ့ဆိုစစ်ကြောင်းတုံးကြောင်းခွဲပြီးတော့ပိတ်မယ်ပြည်မယ်ပေါ့နော်တရားဝင်မယ်စစ်ကြောင်းတုံးတော့ခွဲမယ်ဆက်ပြီးဒီအောင်ပိတ်တယ်ပြည်သူလူထုမိတယ်ဆိုရင်အကုန်ပြန်ခေါ်မျိုးတွေပါလေပြန်ခေါ်ပေါ်ဒီလိုခေါ်ပြီးတော့ကျူမဖြစ်မနေပြုလို့ဒါမျိုးစနစ်နဲ့ဒါမျိုးပြွာနဲ့ပြုတူသွားနေကြတယ်ဆို
ပြီးခဲ့တဲ့ရက်ပိုင်းကစစ်ကြောင်းဝင်ခဲ့တဲ့အချိန်ခြေရွာ၄ရွာကနေအိမ်တွေကိုမီးရှို့ခဲ့ပြီးကိုမျိုးခြေရွာကတော့အများဆုံးမီးရှို့ခံရတယ်လို့အိမ်ချင်း90ဝန်းကျင်မီးရှို့ခံရတယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီဒေသကရွာသူရွာသားတွေတောတောင်တွေထဲမှာတင်းရှောင်နေကြပြီးနေအိမ်မပြန်ရဲကြသေးဘူးလို့လည်းပြောပါတယ်။ဒီကနေ့မှလည်းခမရ363တပ်စိတ်တစ်ခုနဲ့ပြူစောတီစုပေါင်းအင်အား150ဝန်းကျင်ရှိတဲ့စစ်ကြောင်းစီကုံတကြဆက်မှာစခန်းချရောက်ရှိနေလို့စီကုံတိုက်နယ်အတွင်းကကြေးရွာတွေလည်းစစ်ရှောင်နေကြပါတယ်။မိုးရင်းကာလတောထဲမှာစစ်ရှောင်နေရသူတွေအတွက်မွေအန္တရာယ်ကလည်းရှိပြန်ပါတယ်။ဇူလိုင်လ6ရက်နေ့ကစလို့စစ်ရှောင်နေရတဲ့ထန်းကုန်းတိုက်နယ်ကစီဘေးရှောင်အနည်းဆုံး3ဦးမွေးပွေးကတ်ခံရတယ်လို့ဒေသခံတို့ကအခုလိုပြောပါတယ်
။သူခက်ခဲဖြစ်နေတာကဘာလဲဆိုဒီရာဒီကနေရာလဲအမတန်ထနေမှုရတဲ့ရာဒီဖြစ်နေတော့ဒီဘို့ကမှကောင်းပေါ့လား။ငါကတော့ဒီမွေးပေါ့။ဟုတ်ကဲ့မွေးစိုက်တာတွေကြည့်တာတွေအဲ့လိုမျိုးတွေအဲ့ကျုံကျုံလာတယ်ကဒုက္ခတွေအဲအဓိကစားပြီးတော့ခံရတာပေါ့။အဲ့ဒီဘက်ကခုရှောင်တဲ့ဘက်မှာတော့3ဦးလား။တုံးတော့ဒီလိုဒီမွေထိတ်တိုက်ရှိတယ်ဗျ
ကံဘလူခရိုင်အတွင်းမှာစစ်ကောင်စီကစစ်ကြောင်းမပြတ်ဝင်ရောက်ပြီးတော့နေမီရှင်းလင်းနေတာကြောင့်ဒေသခံတွေတောင်းနေချီထွက်ပြေးနေကြတာပါစစ်ကောင်စီစစ်ကြောင်းဝင်ချိန်မှာစစ်ဆောင်ကြတဲ့ဒေသခံတွေစစ်ကြောင်းပြန်ထွက်ချိန်မှာရွာတွေပြောင်းဝင်နေထိုင်ကြရတွေရှိပေမဲ့လို့လုံးဝမပြောင်းနိုင်တဲ့ကြွာတွေလည်းအများအပြားရှိပါတယ်ကိုးတောင်ဘုတ်တိုက်နေချက်တင်းတိုက်နေပင်သာတိုက်နေတဲ့ထန်းကုန်းတိုက်နယ်အတွင်းကကြေးရွာအများစုမှာဒေသခံတွေဆစ်ရှောင်နေကြတာနှစ်နဲ့ချင်းနေပါပြီ။ကံဘလူခရိုင်အတွင်းမှာပြီးခဲ့တဲ့ဧပြီလကစလို့အခုချိန်ထိနှစ်ဖက်တိုက်ပွဲတွေစစ်ကောင်စီရဲ့နေမြေရှင်းလင်းမှုတွေနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသခံအများအပြားစစ်ပေလူရတင်းရှောင်နေကြပြီးတော့အခုအညီတွေလည်းလိုအပ်နေတယ်လို့စစ်ပေဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်။